တ်တိုဘာလ23ရက် Global Voices သတင်းမှာမြန်မာနိုင်ငံအတွင်းသတင်းမှားတွေဖြန့်နေတဲ့ပြဿနာအကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ပြည်ရင်းပဋိပက္ခတွေရှိနေတဲ့မြန်မာလိုနိုင်ငံမျိုးမှာအခုလက်တလုံးနှစ်ပိုင်းတွေအတွင်းအင်တာနက်လူမှုကွန်ရက်တွေကနေပြီးတော့တဆင့်သတင်းမှားတွေတရင်သားလူမျိုးစုတွေကြားပြစ်မှတ်ထားပြီးအမုန်းစကားတွေဖြန့်ဝေနေတာတွေတွေ့မြင်နေရပါတယ်တဲ့။ရန်ကုန်ကိုလာမယ့်နှစ်ရက်အတွင်းအိမ်ပြန်လုံးဝမထွက်ရပဲလော်ဒေါင်းချမယ်ဆိုတဲ့သတင်းမှားရန်ကုန်ကဆေးရုံတချို့မှာကရင်မလုံလောက်တဲ့အတွက်ကိုဗစ်ကူးစက်ခံလူနာတွေကိုထိုင်ကုန်တွေနဲ့ထားနေရတဲ့ဆိုတဲ့သတင်းမှားချွေတကုံဖရဲပုံရိပ်ကိုနင်းပြီးတော့ကတာဟာတကယ့်ဖရဲကိုနင်းတာမဟုတ်လို့အပြစ်မရှိကြောင်းဒေါ်ဆန်းစုကြည်ပြောကြားခဲ့တဲ့ဆိုတဲ့သတင်းမှားတွေ Facebook လူမှုကွန်ရက်ပေါ်မှာပြန့်နှံ့နေကြကြောင်းလဲဆောင်းပါးကဖော်ပြပါတယ်။အဲ့ဒီလိုသတင်းတူသတင်းကြောင်သတင်းမှားတွေကိုဖော်ထုတ်နိုင်မှုအတွက်အချက်အလက်စစ်ဆေးရေးဟာအခြေခံဖြစ်ပါတယ်တဲ့။အဲဒါကြောင့် Facebook လိုနည်းပညာကုမ္ပဏီတွေအနေနဲ့သတင်းမှားပြဿနာကိုကင်တွယ်ထိန်းချုပ်ဖို့ကျိုးပန်းလာရပြီဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာနိုင်ငံရဲ့လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲအတွက်ပြင်ဆင်နေချိန်အတွင်းပေါ်ပေါက်လာနိုင်တဲ့သတင်းတူသတင်းမှားတွေကိုတွစ်ရှိဖျက်ရှားနိုင်မှုအတွက်နည်းပညာကိုအသုံးပြုပြီးဖြည့်ရှင်းပေးမယ်လို့ Facebook ကုမ္ပဏီကပြောပါတယ်။မြန်မာအပါအဝင်ဘာသာစကားပေါင်း55မျိုးတဲကသတင်းတူသတင်းမှားတွေအမုန်းစကားတွေကိုစစ်စစ်ပေးနိုင်ပြီးအဲ့ဒီအမုန်းစကားတွေပြန့်နှံ့မှုကိုလည်းနှိကွေသွားစေတဲ့နည်းပညာလို့သိရပါတယ်။ဒီအတွက်မြန်မာနိုင်ငံမှာ real or not ဆိုတဲ့သတင်းအချက်အလက်စစ်ဆေးရေးအင်တာနက်စာမျက်နှာတစ်ခုရှိနေပါတယ် MIDO ဆိုတဲ့နည်းပညာအဖွဲ့ကထူထောင်ထားတာပါအခုလာမယ့်ရွေးကောက်ပွဲမှာသတင်းအချက်အလက်မှားတွေကမဲပေးသူတွေရဲ့ရွေးချယ်မှုကိုပြောင်းလဲသွားစေနိုင်ပါတယ်တဲ့ဒီအတွင်းအမေရိကန်ပြည်ထောင်စု Washington DC အခြေစိုက်လွတ်လွတ်တဲ့အာရှသံ Radio Free Asia ဆိုတဲ့အမည်နဲ့ဆင်တူ Radio Free Myanmar ဆိုတဲ့အင်တာနက်စာမျက်နှာတစ်ခုပေါ်ပေါက်နေကြောင်း RFA ရဲ့လူကိုအမှတ်တရစိတ်ပါဆင်တူနေပြီးရွေးကောက်ပွဲဆိုင်ရာသတင်းမှားတွေဖော်ပြနေကြောင်းပြီးခဲ့တဲ့သတင်းနှစ်ပတ်ကတရက်အတွင်းသတင်းမှား10ခုဖော်ပြခဲ့ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တိုင်ရင်သားလက်နက်ကိုင်အဖွဲ့တွေအရပ်ဘက်အဖွဲ့အစည်းတွေသတင်းမီဒီယာတွေနဲ့အချက်အလက်စစ်ဆေးရေးစာမျက်နှာတွေကိုဝင်ရောက်တိုက်ခိုက်ထားကြောင်းလဲ Real or Not အချက်အလက်စစ်ဆေးရေးအင်တာနက်စာမျက်နှာကဖော်ပြထားပါတယ်။အောက်တိုဘာလ23ရက်တက်ကွမ်ယာအေရှားသတင်းမှာတော့မြန်မာနိုင်ငံဟာနည်းပညာသုံးစိုက်ပျိုးရေးလောက်ဆောင်တန်းခွက်ကိုရောက်ရှိနေပြီဆိုတဲ့သတင်းဆောင်မတဲ့ပုတ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာလူဦးရေများပြားလာနေတဲ့အတွက်နည်းပညာသုံးစက်ပြိုးရေးကအဓိကကျလာပြီဖြစ်သလိုရင်းနှီးမြှုပ်နှံသူတွေအနေနဲ့လည်းစက်ပြိုးရေးကဏ္ဍအပြောင်းအလဲကိုမြင်တွေ့လာကြပြီလို့ဆောင်မကဖော်ပြပါတယ်မြန်မာနိုင်ငံရဲ့လေယာစက်ပြိုးရေးကဏ္ဍဟာနိုင်ငံ GDP ပြည်တွင်းအသတင်းထုတ်လုပ်မှုစုစုပေါင်းတန်ဖိုးရဲ့38%ကျော်နှုန်းနောက်ရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းတုံသူလယ်သမားတွေအနေနဲ့နည်းပညာနဲ့အလန်းဝေးခဲ့တဲ့အတွက်လေယာထွက်ကုန်တွေကယုံနဲ့နေခဲ့ရပြီးမြန်မာလေသမားတွေဟာနိုင်ငံမှာအဆင်ပြေဆုံးဖြစ်နေရဆဲပါ2019ခုနှစ်ကမ္ဘာပိုင်းရဲ့စီးရင်စရာအရမြန်မာနိုင်ငံရဲ့တချို့နေရာတွေမှာတောင်သူတွေရဲ့တရက်လောက်ကဟာအမေရိကန်ဒေါ်လာ $2လောက်သာရှိတယ်လို့ဆိုပါတယ်ဆန်စပါးထွန်းနှုန်းကလည်းတခြားဒေသတွေနိုင်ငံတွေတဲ့ပို့ပြီးတော့ယုံနေခဲ့ပါတယ်အခု2020ပြည့်နှစ်မှာတော့နိုင်ငံတော်ဝန်စမဖုန်သုံးဆွဲသူ80ကျော်နှုန်းတော့ရှိနေပြီးအဲ့ဒီထဲက41ကျော်နှုန်းတော့ကအင်တာနက်နဲ့ချိတ်ဆက်ထားကြတာပါအခုဒီနေ့အစပိုင်းကနိုင်ငံလူကြီး55သန်းမှာမိုဘိုင်းဖုန်းချိတ်ဆက်မှု68သန်းကျော်ရှိခဲ့ပါတယ်ဒါဟာတောင်သူလယ်သမားတွေအပါအဝင်မြန်မာနိုင်ငံသားအများစုခေတ်ပေါ်နည်းပညာနဲ့နှိဆက်ချိတ်ဆက်လာနိုင်စက်ပြိုးရေးနည်းပညာတချို့နဲ့ချိတ်ဆက်လာနိုင်ကြတဲ့အခြေအနေဖြစ်ပါတယ်မြန်မာနိုင်ငံရဲ့စက်ပြိုးရေးကဏ္ဍမှာလူသားအင်အားစု80ကျော်ခန့်ရှိပြီးအကျိုးအမြတ်ထွက်ရှိမှုက25ကနေ30ကျော်နှုန်းသာရှိနေပါတယ်။မြေယာဟက်တာ65သန်းကျော်ရှိတဲ့အတွက်ဒေသတွင်းမှာအခြေဆုံးဖြစ်ပေမဲ့ဆက်ပြူးဧရိယာက20ကျော်နှုန်းတော့သာရှိနေတယ်လို့ဆောင်းပါးကဖော်ပြပါတယ်ခင်ဗျာ။